အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဗီဒီယိုအာနဲ့ပယ်ချထားတဲ့အမေရိကန်ကာကွယ်ရေးအသုံးစရိတ်ဆိုင်ရာဥပဒေမူကြမ်းကိုဗီဒီယိုအာကိုကျော်လွှားပြီးအတည်မပြုကြဖို့အထက်လွှတ်တော် Republican အမတ်တွေကိုတိုက်တွန်းလိုက်ပါတယ်။သမ္မတထရမ့်ကအသုံးစရိတ်အမေရိကန်ဒေါ်လာ840ဘီလီယံရှိတဲ့ဥပဒေမူကြမ်းကဒီပညာကုမ္ပဏီကြီးတွေအပေါ်ပြောင်းလဲတဲ့လူတွေရဲ့အရှုံးပေးမှုလို့ရဆိုပြီးအင်္ဂါနေ့က Twitter မှာရေးသားလိုက်တာဖြစ်ပါတယ်။ဒီဥပဒေကိုမပြင်ဆင်ပဲစီလီထက်လွတ်တော်အနေနဲ့အတိအပြုတည်မှုလို့လည်းရေးသားထားပါတယ်။ American Outlet တို့ကတော့သမ္မတ Trump ရဲ့ဗီဒီယိုအာဏာကိုကျော်လွှားပြီးသုံးပုံတစ်ပုံမဲ့အသာနဲ့တင်းလာနေကမဲခွဲဆုံးဖြတ်အတိအပြုလိုက်ပြီးဖြစ်ပါတယ်
။ On this vote, the yeas are 322, the nays are 87, two-thirds being in the affirmative.
ကကွေမဲ89နဲ့ရှိပါတယ်။သုံးပုံတစ်ပုံကထောက်ခံတာကြောင့်ဥပဒေအတည်ဖြစ်ပါပြီ။သမ္မတရဲ့ကန့်ကွက်ချက်ပြည့်ပြတ်သွားပါပြီ။အောက်လွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုအထက်လွှတ်တော်ကိုအသိပေးပါမယ်လို့အောက်လွှတ်တော်စည်းဝေးမှာအမတ်တဦးကကြေညာလိုက်တာဖြစ်ပါတယ်။သမ္မတရဲ့ဗီဒီယိုအာဏာကိုအောက်လွှတ်တော်ကကျော်လွှားပယ်ဖျက်ပြီးတဲ့နောက်အဲ့ဒီဥပဒေကိုအထက်လွှတ်တော်မှာဗိုလ်တုံးနဲ့မှာအလားတူလှုပ်ဆောင်နိုင်ွယ်ရှိပါတယ်။သမ္မတထရမ့်ကအဲ့ဒီဥပဒေကိုအပြစ်ပေါင်းစုံနဲ့ဝေဖန်ပြောကြားနေတာဖြစ်ပါတယ်။အကြောင်းတစုံတရာရှင်းပြတာမရှိပဲတရုတ်တို့အကျိုးများစေတယ်လို့ပြောကြနေတာဖြစ်ပါတယ်ဒီဥပဒေကအမေရိကန်တွေကိုအကျိုးတစုံတရာမပေးတဲ့ဂျာမနီတောင်ကိုရီးယားနဲ့အာဖဂန်နစ္စတန်နိုင်ငံတို့ကနေအမေရိကန်တပ်တွေရုတ်သိမ်းရေးသူ့ရဲ့စွမ်းဆောင်ရေးကိုအကန့်အသတ်ဖြစ်စေမယ်လို့လည်းတွစ်တာမှာရေးသားထားပါတယ်ခင်ဗျ